ထွေးရေဒီတစ်ပတ်တော့လူငယ်ဘလော့ဂါတယောက်အကြောင်းပြောပြရင်ကောင်းမလားလို့ဗျ
ဘသူဘလော့များလဲကိုစော်ဝင်းလိုင်ရဲ့
ကိုယ့်ရဲ့ယုံကြည်ရတဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုတန်ဖိုးရှိရှိရတဲ့ပေါင်းအတွင်းကနေအသုံးချနေတဲ့သူလို့ပြောရမှာပဲဗျယုံကလေးဤတန်ဟာကြီးဆိုတဲ့ဘလော့ကလေး
ကျွန်တော်ကတော့ပြောမယ်ဆိုရင်ကိုယုံကြည်ရပါဘူးအခုညီမပြောချို့ရည်ရဲ့ထဲမှာလည်းနိုင်ငံရေးပေါ့နော်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ညီမခံစားရစိတ်ခံစားချက်တွေတချို့ပါရပေါ့နော်အဲညီမဘယ်တော့ကိုယုံကြည်ရပါပေါ့နော်အဲ့လိုမျိုးရင်းနေရောလွတ်လပ်ရင်းနေရောပေါ့နော်အဲ့လိုမျိုးပြောပါပဲဟုတ်ယုံကြည်ရတော့အဲ့လိုမျိုးဟိုပြီးတော့တကယ်ပေါ့နော်တိုင်းပြည်အတွက်တကယ်ဆွလုံးအနေနာခံနေတဲ့သူတွေညီမလေးစားပါရပေါ့နော်ဟုတ်အဲ့လိုပြောတယ်မှာ
အခုနောက်ပိုင်းမြန်မာပြည်ထဲမှာပြောင်းလဲမှုတွေဖြစ်ပေါ်ပြီးထိန်ချုပ်မှုတချို့ကိုရှော့ချလာတဲ့အထက်မှာဘလော့တွေကိုအရင်လိုမဟုတ်ပဲလွတ်လွတ်လပ်လပ်တက်ကြည့်ခွင့်ရေးသားခွင့်ရလာတာတွေလည်းပါတယ်လေကိုစုံဝင်လိုက်ရဲ့ကျွန်မအထင်တော့လူငယ်တွေရောလူကြီးတွေရောအခုဒီရနေတဲ့အခွင့်အရေးကိုမိမိရရအသုံးချပြီးစာရီဖတ်စာရီရေးပြီးအသိပညာတွေတိုးချဲ့စေချင်တယ
်ဟုတ်တယ်မခင်ပြည့်တွေ့ရဲ့စာဖတ်တာကတော့အသိပညာတိုးပွားချင်ကြတဲ့လူငယ်တွေအတွက်အကောင်းဆုံးပေါ့ဗျာစာအုပ်ပဲဖြစ်ဖြစ်အွန်လိုင်းပေါ်မှာပဲဖြစ်ဖြစ်ဘူးတုတအသိပညာတိုးစေတဲ့စာဘယ်စာမဆိုဖတ်နိုင်လေကောင်းလေပဲလေ
သူကဘလို့စာတွေရေးရလဲကိုစုံဝင်လိုက်ရဲ့
သူ့အနေနဲ့တော့ရေးကျင်တာကရတစာပေးလို့ပြောရမှာပဲဗျဘလို့စာတွေရေးတယ်လဲဆိုတာကိုတော့ယုံကလေးကိုယ်တိုင်ပြောပြထားတာကိုပဲနားထောင်ကြည့်အောင
်မြန်မာရတစနေစာပေးနေရပြည့်ရတဲ့ကဲလို့ဟုတ်ဆိုင်ရတဲ့ပတ်သက်ပြီးတော့ဟိုဘောနော်ဘယ်လောက်ကြီးရဲ့တဲ့ရှိလဲဆိုတော့ဟိုညီမကိုယ်ကလည်းအခုစတော့ဆရရဘောနော်ရေးပြတယ်ရေးပြရေးပြတာတော့ဘောနော်ကိုယ့်ဘာသာကိုဟိုအမတ်တရားဖြစ်ဖို့အတွက်ဒီဘလော့လေးဘောနော်ကိုယ့်ဘာသာကိုနေ့စဉ်မတန်းလေးလိုပဲနေ့စဉ်ကြုံတွေ့နေရတဲ့ဟာတွေကိုရေးနေတာဘောနော်အဆောက်အအုံဘာမှဆိုလို့ဆိုင်ရတဲ့ပတ်သက်ပြီးရေးရချက်ကြီးရောအဲ့လိုမျိုးတနေ့မှဖြစ်ရမယ်ဆိုတော့မရှိပါဘူးကိုယ်ဒါပေမဲ့ခုနောက်ပိုင်းတော့ဘောနော်ဟိုသူများရင်းနဲ့အဲ့လိုမျိုးရေးနေကြကြည့်လာပြီးတော့ဟိုဝတ္ထုလို့ပေါ့နော်ဝတ္ထုတို့ရေးရတယ်ညီမစိတ်ဝင်စားတယ်ဝတ္ထုတို့ပြီးတော့ပြန်ပွဲရပါပေါ့နော်အခုရှင်မျိုးတွေကလည်းပြန်ပွဲလုပ်နေတယ်အဲ့ဒီမှာဟိုတစ်ချိန်ချိန်တော့ဝင်ကြံနေနေတယ်လို့ညွှန်လင်းပါတယ်ကိုဟုတ
်ဒါနဲ့ညီပါအောင်ကိုစော်ဝင်လာရဲ့သူ့အနေနဲ့ဘလူးစာတွေဖတ်ပြီးဘသူကစာရေးဖို့ဩစာလွှမ်းနေဆိုတာရောမေးမကြည့်ဘူးလား
မေးပါပြီကောမခင်ဖြူထွေးရဲ့မခင်ဖြူထွေးကအဲ့ဒီလိုခိုးခါကမေးတယ်လို့ကျွန်တော်ဘက်ကလည်းကြုံမေးထားပါတယ်ဗျာ
အော်မောင်တန်ချိုးကတနည်းထုတ်စာကတ်ပြီးရောနော်အာညမညမလေးတယောက်ရှိတယ်လေညမလေးတို့ပေါ့နော်ညမလေးထုတ်ဖို့ဆိုပြီးတော့မျိုးစာလေးပေါ့နော်အဲ့လိုမျိုးနေစဉ်ကြုံတွေ့နေရတဲ့ဘဝတွေရောပေါ့နော်ညမလေးတို့ကြားရတင်ကြားလေးအဲ့လိုမျိုးလေးတွေကြီးပါတယ်သူခိုင်းရင်တော့ကမှအကုန်လုံးတော့ညမတဘောကြပါရဲ့ဟိုဟိုအမိုးရင်းရတော့ပေါ့နော်ဝတ္ထုတို့လည်းကြိုက်တယ်ကိုညမဝတ္ထုတို့လည်းစမ်းပြီးတော့ရေးကြည့်ရပေါ့နော်ရေးကြည့်ရဒါပေမဲ့ဟိုကိုယ်ကတော့စိတ်တိုင်းတော့မကြတယ်ဘူးခုမှရေးပြီးတော့လေ့ကျင့်နေလို့မပေါ့ဟိုမိုးရင်းရတော့ပြောမဆန်တာလို့ဝတ္ထုမျိုးရင်းပြဆရာကြီးတကုံသားရတော့ဝတ္ထုတွေလည်းကြိုက်ပါရဲ့ကိုဟုတ်သူတို့ဆိုင်ဖက်ပြီးတော့ညမစာရေးခြင်းဖြစ်တယ်ဟုတ်
ဘလော့ရေးတဲ့သူတွေစာရေးတဲ့သူတွေကိုမေးတဲ့အခါမှာတခုတတိထားမိလာတာကသူတို့အပေါ်မကြခင်ကကွယ်လွန်သွားခဲ့တဲ့စာရေးဆရာသတင်းစာဆရာကြီးလူလူဦးစင်ဝင်းကအတော်လေးဩဇာလောင်မှုရှိခဲ့တယ်ဆိုတာပဲမခင်ပြထွေးရဲ့ဆရာလူလူဦးစင်ဝင်းအပေါ်ယုံကလေးရဲ့အမြင်ကိုလည်းနားထောင်ကြည့်အောင
်မြမပေါ့နော်ဆရာဆိုင်ဖြတ်ပြီးတော့ပြောမယ်ဆိုရင်ဒီမှာဆရာဆိုင်ဖြတ်ပြီးကြီးပြင်းလာတယ်လို့ပဲပြောမှာပေါ့နော်ညီမဆရာရဲ့ဩဇာလောင်မှုဆိုတော့ဆရာကအမှုတရေလာတော့ကမှာပေါ့နော်မှန်တဲ့အတိုင်းအဲ့လိုမျိုးပြည်သူတွေဘက်ကပဲရည်တည်ပြီးတော့အမြင်မမမရည်တည်ပြီးတော့ရေးရေးရပေါ့နော်အဲ့လိုဖက်ပြီးတော့ဆရာနေနေလေးကလည်းအားနေကြပါတော့
ဆရာကြီးကွယ်လွန်သွားတာတိုင်းပြည်အတွက်ဆုံးရှုံးနေတာမှုကြီးတစ်ခုပဲနော်အခုနောက်ပိုင်းဆရာကြီးနဲ့ပတ်သက်ပြီးစာရေးရေးချလူတွေပြောပြတာတွေကိုနားထောင်ရတော့ပို့ပြီးတော့နှမျောတတမိသေးတယ
်လူတော်တွေပညာရှင်တွေဟာသူတို့ဒီလောကကထွက်ခွာသွားကြပြီမယ်လေသူတို့နာမည်သူတို့ရဲ့လှုပ်ဆောင်ချက်တွေကကြံခဲ့တာစမြဲပဲလေဒါမျိုးကအတင်းကျလှုပ်ယူလို့ရတဲ့အရာတွေမဟုတ်ဘူးမခင်ပြထွေးရဲ့လူတို့ရဲ့ရင်ထဲမှာတကယ်ကိုရှိနေမှရတာမျိုးလေ
ဒါနဲ့ယုံကလေးကဒီဘလော့ကိုဘယ်တော့ကစာရေးတာလဲလဲကိုစော်ဝင်းလိုက်ရဲ့
သူကဘလော့ကို2010ခုနှစ်ခရဲကစာရေးတာပါတဲ့အဲဒီတော့အတားစီအပိတ်ဆို့တွေရှိနေသေးတော့ proxy တွေပါတွေခံရရတဲ့ခစ်ပေါ့ဗျာ။ तू ကနေ့စဉ်ကြုံတွေ့နေရတာလေးတွေကိုမတန်းသဘောမျိုးရေးတာဖြစ်သလို तू ညီမလေးအတွက်ရည်ရွယ်ပြီးတော့လဲ blog ပေါ်မှာစာတွေအများကြီးရေးထားသေးတယ်။ည
ီမလေးကိုရည်ညွှန်းတာလည်းပဲခါနေကြတော့ကိုယ်စိတ်ချမ်းသာချက်ပေါ့နော်စိတ်ချမ်းသာချက်အဲ့လိုမျိုးပေါ့စိတ်ချမ်းသာချက်ပေါ့မူတည်ပြီးတော့ရေးရတယ်လည်းရှိပါတယ်။ဒါမှမဟုတ်ပေါ့နော်ညီမရည်စာတွေပေါ့အဲ့လိုဖက်တဲ့သူတွေပေါ့နော်စိတ်တောင်မဖြစ်သေးဘူးပေါ့သုတတိထားပြီးရေးပါရယ်ပေါ့ဟုတ်။အဓိကတော့ဟိုညီမလေးဆက်ဖို့ဆိုရင်စာရှိရခုအပိုင်းဟို၅ ठी ရောက်ပါတယ်ပေါ့နော်၅ ठी ရောက်ပါမှာအညီမလေးတို့အတိအကျရည်ပြီးတော့အဲ့ဒါလေးရေးချင်တာပါပေါ့ဟုတ်မ ညီမလေးကတော့အခုဟာသူကဟိုကိုယ်ရောက်နေပြီပေါ့နော်ညီမလေးကအထင်ရတယ်နော်ညီမလေးကိုပြေးဆက်ပါတယ်အဲ့စားလေးကိုလေဟုတ်ဒီကတချင်ချင်းမှာညီမလေးလည်းအော်တောင်းပြီးတောင်းဆောင်တောင်းလာရင်ပြီးသွားရတော့သူ့ကိုပေးဖက်ပြမှာပါအကုန်လုံးပြေးပြီပေါ့ညီမဘလော့လေးကိုလည်းပေးဖက်ပြမှာ
ယုံကလေးရဲ့ဘလော့ကိုကိုယ်တိုင်သွားလေ့လာကျင်ကြရတယ်ဆိုရင်တော့သူ့ဘလော့လိပ်စာက diaryofyonglee.blogspot.com ဖြစ်ပါတယ်စလုံးပေါင်းကတော့ diaryofyonglee.blogspot.com ဖြစ်ပါတယ်
တော်ရရှင်တို့အနေနဲ့လေကိုယ်တိုင်ရေးထားတဲ့ blog တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြရတယ်ဆိုရင်ပဲဖြစ်ဖြစ် bamis@voanews.com ကတဆင့်ကျမတို့ခြံကိုအတိပေးအကြောင်းကြားစီလိုပါတယ်ရှင်
ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင်ပဲ blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးဖို့နဲ့ညပါရခင်ဗျာဒီနေ့ငွေနေ့ညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်ကြံပေးစာတွေလည်းရေးသားပေးဖို့ကြဖို့ဖိတ်ခေါ်ပါရခင်ဗျာ